ဆီးရီးယားနိုင်ငံတွင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအစိုးရမှူးကြမ်းတရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကကြာတာပရီနေ့ကဖူးတွဲဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်ဟာဆီးရီးယားနိုင်ငံကစစ်ဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းဒေသအတွင်းအဖြစ်ခက်ရစေရရှိဖို့နဲ့အီတလီပြည်နယ်အတွင်းလူသားချင်းစာနာထောက်ထားရေးဆိုင်ရာဝန်ထမ်းတွေဒေသအတွင်းအတားဆီးမရှိဘဲဝင်ရောက်ခွင့်ပေးဖို့ရည်ရွယ်ခဲ့တာပါ။ဆုံးဖြတ်ချက်မူကြမ်းကို Belgium, Germany နဲ့ကူဝိတ်နိုင်ငံတို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဂျာမနီသမ္မတကြီးခရစ်စတိုဟျူဂျန်ကလူကြိုးရေးကောင်စီနဲ့နှုတ်ဆက်နေလို့မရပဲအရေးယူဆောင်ရွက်ရမှာဖြစ်ကြောင်းဒီအတွက်အဖြစ်ခက်ရစေနဲ့လူသားချင်းစာနာမှုဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းရခြင်းဖြစ်ကြောင်းပြောပါရယ်ရုရှားနိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းဟာအကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမုန်းနေတာကိုလစ်လျူရှုထားတာဖြစ်ပြီးရှုံးနိမ့်မှုဘက်ကသာဦးတည်နေတာဖြစ်ကြောင်းပြောပါရယ်ရုရှားနိုင်ငံကစီးရီးယားစစ်ပွဲ2011ခုနှစ်မှာစတင်ခဲ့ခြင်းကစလို့ဗီဒီယိုအနာသုံးပြရာ3ချိန်ရှိပြီဖြစ်ပါရယ်ရုရှားနဲ့တရုတ်နိုင်ငံတို့ဟာ Germany, Belgium နဲ့ Kuwait တို့ဥဆောင်တင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းအစားသူတို့နိုင်ငံကိုယ်တိုင်ဆုံးဖြတ်ချက်မူကြမ်းတစ်ခုတင်သွင်းခဲ့ရမှာသူတို့ကိုယ်တိုင်ပေးတဲ့ထောက်ခံမဲ့နမဲသာရရှိခဲ့ပါတယ်။ရုရှားကျော်တော်နောက်ခံပြုထားတဲ့ Syria လေတပ်ဟာအတိုက်ခံတွေနောက်ဆုံးခြေကုပ်ယူထားတဲ့ Idlib ဒေသအတွင်းလေကြောင်းကစစ်ဆင်မှုတွေလုပ်နေတာလားနဲ့ချီကြောင်မြင်ခဲ့ပြီးဖြစ်ပါတယ်။ Idlib ပြည်နယ်အတွင်းနေထိုင်သူ3000ကျော်ရှိပြီးနိုင်ငံအတွင်းတခြားဒေသစီကဆစ်ရှောင်လာတဲ့ Syria ပြည်သူတွေဒါမှမဟုတ်အဲ့ဒီပြည်နယ်ဟာနိုင်ငံသားတက်ခဲ့ရေးသမားတွေနဲ့အကြမ်းဖက်သမားတွေခေါ်လုံနေတဲ့ပြည်နယ်လည်းဖြစ်ပါတယ်။